တက်တဲ့ဒေါ်ရီနဲ့ခင်ဗျာဆီမားမြန်မာနိုင်ငံမှာညီညာရေးကောင်စီထူးခြားမဲ့ပုဂ္ဂိုလ်ဖြစ်တဲ့ဆိုတော့ညီညာရေးနဲ့ပတ်သက်ပြီးမေးပါစီဆီမားကိုရိုင်းကုလသမဂ္ဂရဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တူအနေနဲ့တရုတ်ပြည်လိုနိုင်ငံမျိုးမှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့တယ်။တခါအာဖရိကနိုင်ငံတွေကိုလည်းအများကြီးဆက်လက်ခဲ့တယ်။ဆိုတော့တရုတ်တို့အာဖရိကနိုင်ငံတို့ဟာနိုင်ငံတကာမှာလူအခွင့်အရေးတို့ဘာလို့နဲ့ပတ်သက်ပြီးတော့အများဆုံးဝေဖန်ခံရတဲ့နိုင်ငံဖြစ်ပါတယ်။အခုတခါဆီမားမြန်မာနိုင်ငံကိုရောက်လာတော့လေရခိုင်မှာဖြစ်တဲ့ဒါလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခစုံစမ်းရေးအဖွဲ့မှဆီယမကိုရိုင်းပါတယ်။အဲဒီအဖွဲ့မှဆီယမတွေ့ရတဲ့ရခိုင်ကဆီယမရဲ့သုံးသပ်ချက်တွေနဲ့ကုလသမဂ္ဂကရခိုင်အရေးအပေါ်မှာသုံးသပ်ချက်တွေဘာကြောင့်ကွာဟနေရလို့ပြောနိုင်ပါလဲခင်ဗျာ
။ဒီလိုရှိပါတယ်။ကျွန်မပြောချင်တာကုလသမဂ္ဂဆိုပေမဲ့လေကုလသမဂ္ဂကတညီတညွတ်တည်းမဟုတ်ပါဘူး။သူကတဒန်နဲ့မဟုတ်ပါဘူး။ကုလသမဂ္ဂမှာအဲ့ဒီအချိန်အခါမှာအဲ့ဒီတိုင်းပြည်တစ်ခုခုမှာပေါ့လေ။အလုတ်လုတ်နေတဲ့ခေါင်းဆောင်ပေါ်လဲမူတည်တယ်ကုလသမဂ္ဂအမှုဌာနနေပေါ်လဲမူတည်တယ်ကျမကတရုတ်ပြည်မှာကုလသမဂ္ဂခေါင်းဆောင်တယောက်ဖြစ်တုန်းကကျမကိုယ်တိုင်ထဲထဲဝင်ဝင်ဒီဟိုရှင်ကျန်းလို့ခေါ်တဲ့ဒီနေမှာပေါ့လေသူတို့အတိတ်ကဒီမွတ်စလင်နေနဲ့ပြဿနာဖြစ်တုန်းကအကြီးအကျယ်လူသတ်မှုတွေပါဖြစ်တယ်အဲ့တော့ကျမတို့ကတော့ကျမရင်းနဲ့ပညာရေးအတိတ်ကလုတာပေါ့လေဒါမဲ့ကျမကဘဲဘဲမှာမဝေဖန်ဒီဘဲနဲ့ကျမကိုယ်တိုင်နှစ်ဖက်စလုံးကိုကျမဟိုလေးလာပါတယ်နှစ်ဖက်စလုံးနဲ့လည်းစကားပြောပါတယ်ဒီအဲ့ဒီပฏิဘက်ကဖြစ်နေတဲ့နေမြေတွေဆိုဒီတရုတ်ဆရာဝန်နေတော့မလိုက်ရဲဘူးကျမနဲ့အဲ့တော့ကျမတယောက်တည်းဟောင်ကောင်ကတပည့်တယောက်နဲ့တရုတ်မှတယောက်နဲ့ကျမအဲ့ဒီပฏิဘက်ကဖြစ်တဲ့ဟိုရွာတွေကိုကျမသွားပါတယ်သွားပြီးနှစ်ဖက်စလုံးကကျမနားထောင်ပါတယ်ဆိုတော့ဒီရခိုင်မှာကြတော့ဒီတော်တော်များများပေါ့လေကုလသမဂ္ဂကအရင်မှားခဲ့တာပေါ့အခုကြတော့လေသူတို့စူးစမ်းနေရှာပါတယ်ဒီနှစ်ဖက်စလုံးကိုသူတို့ကမယုံဘူးစကားမပြောဘဲနဲ့သူတို့ကဆုံးဖြတ်ချက်တွေချတာပေါ့အဲဒါကြောင့်အဲ့ဒီသုံးသက်ချက်တွေလည်းပါပါတယ်ကျွန်မဒီဟိုမမှန်တဲ့သုံးသက်ချက်တွေပါတယ်ပေါ့လေနောက်အဲ့ဒါအပြင်ကမ္ဘာကုလသမဂ္ဂမှာလုတ်တဲ့ဝန်ထမ်းနေရာဒီဒေသတစ်ခုနေရာတစ်ခုရောက်တဲ့အခါမှာအဲ့ဒီနေရာရဲ့ရင်ကျိမှုနဲ့ဘာသာစကားကိုတတ်ဖို့စ조사ရပါမယ်။ကျမဆိုတောက်လျှောက်ဒီလိုပဲ조사ခဲ့တယ်။တိရုပ်စကားတော့တိတ်တော့ဂျင်နတ်ဖွဲ့ရမရှိဘူး။ဒါပေမဲ့조사ခဲ့ပါတယ်။သူတို့ကဒီဘာသာစကားနဲ့ရင်ကျိမှုကိုနားမလည်ပဲသုံးသတ်တော့လဲလွဲတဲ့အခါလွဲမှာပေါ့
။ဟုတ်ကဲ့ဆိုတော့ဆီယမအဲ့တိရုပ်မှာလုခဲ့တဲ့ကဇင်ညာနေရဝီဂါစ်တွေဘက်ကရောဟန်တိရုပ်တွေဘက်ကရောနှစ်ဖက်လုံးကဂျင်နတ်လက်ခံတဲ့လက်ခံမှုကိုရရှိခဲ့ပါနော
်။အာကျမရရှိခဲ့ပါတယ်။ကျမရရှိခဲ့ပါတယ်။
ဆိုတော့အခုမြန်မာနိုင်ငံမှာကြတော့အဲ့ကုလသမဂ္ဂကယ်ဆယ်ရေးအဖွဲ့တွေလူသားချင်းစာနာမှုထောက်ပံ့ရေးအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့လည်းပဲဒီအဖွဲ့တွေဟာတစ်ဖက်သက်ပဲကူညီတယ်နောက်တစ်ဖက်ကမကူညီဘူးဆိုတော့ဒါဒေသခံတွေရဲ့မကျေနပ်ချက်တွေလည်းပဲအခုဒီဆက်လက်ပြီးတော့ကြားနေရဆဲဖြစ်ပါတယ်အဲ့ဒါကိုသူတို့ကပြုပြင်ဖို့ကြိုးစားရဲဆိုတော့ဘလောက်ထိခီးရောက်တယ်လို့ဆီယမမြင်ပြီးပါလား
ကျမနားလေတဲ့လောက်တော့သူတို့အခုရှေ့လျှောက်ပေါ့လေကျမလည်းကုလသမဂ္ဂနဲ့ဘာမှမဆိုင်တော့ပါဘူးဒါပေမဲ့ကျမတို့ကိုပြောတာကတော့ဒီကုလသမဂ္ဂအဖွဲ့အစည်းတွေရှေ့လျှောက်ဆွဲမဲ့စီမံကိန်းတွေဟာဒီရခိုင်အစိုးရနဲ့ပြည်မဒီနိုင်ငံတော်အစိုးရနဲ့ဟိုပူးပေါင်းပြီးလုပ်မယ်နိုင်ငံတော်အစိုးရနဲ့ရခိုင်အစိုးရပူးပေါင်းလုပ်မယ်ရခိုင်ပြည်ပေါ့လေတိုးတက်ဖို့မျိုးရေးစီမံကိန်းမှာသူတို့ကပါဝင်မယ်နှစ်ဖက်စလုံးကိုအထောက်အကူပြုမယ်လို့တော့သူတို့ပြောကြပါတယ
်နောက်တစ်ခုဆီမားညဉ့်ညံရေးကောင်စီရဲ့အထူးအကြံပေးပုဂ္ဂိုလ်တယောက်လည်းဖြစ်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ရဲ့လှုပ်ဆောင်ချက်ဟာအစာပိုင်းကတော့နည်းနည်းအတက်စရာကြားပါမယ်နောက်ပိုင်းမှာအပြစ်ခတ်ရဆေးရေးဆွေးနွေးပွဲလဲတဝက်တပြက်တိုးတိုးတန်းတန်းဖြစ်တယ်ညဉ့်ညံရေးခီးစဉ်ကလည်းပဲသိပ်ပြီးတော့အလားအလာမကောင်းဘူးလို့ကြားပါရတယ်။အဲဒီတော့အဲ့ညဉ့်ညံရေးကောင်စီရဲ့အထောက်အမှုကိုဆီမားဘယ်လိုမြင်ပါလဲခု
။ကျမ MPC မှာဒီပြစ်ခတ်ရဆေးရေးတဲ့မှာကျမအဲ့ဒီနေရာမှာကျမပညာရှင်လည်းမဟုတ်ပါဘူးကျမလည်းမသိပါဘူး။အဲ့တော့ပြစ်ခတ်ရဆေးရေးဆွေးနွေးပွဲတွေမှာဟိုကျမပါလဲမပါဝင်ပါဘူးကျမ observer အနေနဲ့ဒီဘေးကနေကြည့်တဲ့လူတယောက်အနေနဲ့ပဲပါဝင်တယ်ဘာကြောင့်လို့ဆိုတော့ကျမကဒီငင်းညာရေးမှာကျမရဲ့အခန်းကဏ္ဍကတိုင်းရင်းသားလူမျိုးတွေရဲ့တိုးတက်ဖွံ့ဖြိုးရေးကျမရေးပညာရေးပါအဲ့တော့ဒီငင်းညာရေးရလာတဲ့အခါကျရင်ဒီပညာရေးတို့ကျမရေးတို့အများကြီးအထောက်အကူပြုရပါမယ်ဒါကိုစိတ်ဝင်စားလို့ကျမလိုက်ပြီးကြည်တာပါဒါပေမဲ့ကျမသိတဲ့လောက်ကဒီလက်နက်ကင်အဖွဲ့ပေါ့လေတိုင်းရင်းသားလက်နက်ကင်အဖွဲ့76ဖွဲ့တဲက ဆလီးပွဲနဲ့တော့ပြစ်ခတ်ရစေးရေးဟိုသဘောတူညီချက်တွေဆွဲထားပြီးပါပြီဆိုတော့ဒါကရှင်းရှင်းပြောမယ်ဆိုရင်ကျွန်မပြောရမယ်ဆိုလို့ရှိရင်ကျွန်မတို့ငယ်ငယ်ကဒီဟိုပါပေါ့နိုင်ငံရေးခေတ္တဝန်အောင်ဒီတိုင်းရင်းသားလူမျိုးတွေနဲ့ဒီလောက်ဟိုနှိစမှုမရှိခဲ့ဘူးလို့ပြောရမှာပဲကျွန်မကိုယ်တိုင်ကလည်းတိုင်းရင်းသားလူမျိုးပဲကိုကိုကိုတတ်မှတ်တယ်ရှမ်းပြည်မှာကြီးအဖေကလည်းရှမ်းဆိုတော့လေအဲ့တော့ဘလို့ပဲပြောပြောဟိုတိုးတက်ပြောင်းလဲလာတယ်လို့ပဲကျွန်မသုံးသပ်ပါတယ်ဒါပေမဲ့ဒီငင်းညာရေး process ကိုတော့ဟိုကျွန်မအခုလောလောဆယ်တော့ဟိုမပါသေးဘူးပေါ့လေကျွန်မဒီပညာရေးတို့ဘာလို့လုပ်နေလဲအဲ့တော့
အဲ့ပညာရေးကျွန်မရေးဆရာမလူတာသူကတော့အဲ့ဒီတိုင်းမှာစီးပွားရေးရရင်းနှီးမြှုပ်နှံမှုလည်းပဲလောက်ကြမယ်လောက်ကြတယ်ဆိုတာကြားပါတယ
်လောက်တဲ့
ဟုတ်ကဲ့အဲ့လိုစီးပွားရေးဖွံ့ဖြိုးလာမှညဉ့်ညံရေးတွေအထောက်ပံ့ဖြစ်မယ်သူတွေကချမ်းသာလာရင်လည်းနဲ့ကင်ပြီးတိုင်မဲ့ကိစ္စသိစနာမှမဟုတ်ဘူးဆိုတဲ့ယူဆလည်းရှိပါတယ်ဒါပေမဲ့အဲ့လိုရင်းနှီးမြှုပ်နှံတဲ့အတွက်လောလောဆယ်မှာဒီလူနေစုသာအကျိုးအမြတ်ရပြီးတော့ပေါ့လေတကယ်တိုင်းရင်းသားတွေလက်ထဲကိုဒေသခံတွေအတွက်ဘာမှအကျိုးမရှိဘူးဆိုပြီးတော့လည်းသုံးသပ်ကြပါတယ်
ကျမအဲ့ဒီအကြောင်းတော့ကျမဘာမှလည်းမသိဘူးပပစိုးကိုလည်းရှင်းရှင်းပြောရင်းနှီးမြှုပ်နှံမှုတွေလည်းမလင်းလာထားဘူးအဲ့တော့ကျမမသိဘူးပဲပြောရမှာပဲလေဒါပေမဲ့ဟိုပါပေါ့ဘလို့ပဲပြပြောစောစောပိုင်းကဆရာပြောတာတော့မှန်ပါတယ်ဒေတာတစ်ခုတိုးတဲ့ဖွံ့ဖြိုးလာရင်ဒီဘလို့ပဲပြပြောငြင်းငြင်းရဖို့ပုံနည်းဆက်တယ်ဆိုတာတော့မှန်ပါတယ်ဒီတရုတ်ပြည်မှာကြည့်မယ်ဆိုဒီလိုပဲလေဒါတောင်တရုတ်ပြည်တောင်ပဋိပက္ခတွေရှိတော့မယ်လေဒီဝီဂါလူမျိုးနဲ့တိဘက်လူမျိုးနဲ့ရှိတော့မယ်ဒါကဒီဟိုပညာရေးနဲ့လည်းဆိုင်တယ်အဲ့ဒါကြတော့စီးပွားရေးနဲ့လည်းဆိုင်တယ
်အဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငင်းငယ်ဆိုတာကျဲဦးနဲ့ကျဲမလိုပဲဘယ်ဟာကအရင်လာတင်းတယ်လဲဆိုတာလေပြဿနာဖြစ်လာဆရာမဟ
ုတ်တယ်ဒါပေမဲ့အဲ့ဒီပြဿနာကိုဆွေးနွေးနေတော့မပြီးတော့ဘူးလीကျမတို့လုံနိုင်တဲ့ဘက်ကဝိုင်းလို့ရမယ်လို့ကျမမြင်ပါတယ်ဟိုငင်းငယ်ရေးပဲဖြစ်ဖြစ်တိုးတက်ဖွံ့ဖြိုးရေးဖြစ်ဖြစ်ပေါ့လी
ဆိုတော့အခုအဲ့ဒီစစ်ဖြစ်နေသေးတဲ့ဒေသတွေဆိုကြပါစို့ကချင်တို့ကတော့မှာအဲစစ်ပြေဒုက္ခတွေရရဲ့အရေးအတွက်ဘာတွေများဆောင်ရွက်နိုင်တာရှိပါသလဲခင်ဗျာ
ကျမအနေနဲ့တော့ကျမအဲ့ဒီမရောက်သေးပါဘူး
ပညာရေးတွေပါလေ
အော်ပညာရေးကကျမတို့ကအခုလောလောဆယ်ကျမလုပ်နေတဲ့လုပ်ငန်းကပညာရေးဝန်ကြီးဌာနကိုအခုမူသစ်တွေကိုကျမဟိုရေးဆွဲတာကျမပါဝင်ပူးပေါင်းဆောင်ရွက်နေတာပါဆိုတော့လောလောဆယ်အဲ့ဒီမူတွေကိုပြင်နေတယ်ပေါ့ဆိုမူကအရင်ဆုံးပြင်ရမယ်အဓိကနံပါတ်၁လိုအပ်ချက်ဒီကချင်တို့ရှမ်းတို့ချင်းတို့အဲ့ဒီဒေသတွေမှာအဲ့ဒါမိမိဘာသာစကားနဲ့မိမိဒီကြောင်းတက်နိုင်မှုဆိုအဲ့ဒါလဲကျမတို့မူထဲမှာထည့်ရေးပြီးပါပြီဆိုတော့အဲ့ဒါတော်တော်လေးအားရဝယ်ရှိတယ်ကျမဒီဟိုတလောကလက်နဲ့ကင်နေဘုချုပ်ကမ္မတို့ဘာလို့လဲကျမပြောပါတယ်ကျမတို့ဒီရှမ်းလူမျိုးတွေကကျမဟိုတချို့တွေငယ်တငယ်ချင်းတွေရှိတယ်အဲ့ဒီရှမ်းလက်နဲ့ကင်နေတွေကျမတို့ပြောပါတယ်အဲ့တော့အားလုံးပဲပြောပါတယ်ဒါလိုအပ်တယ်ဆိုတာပြောတယ်အဲ့တော့ကျမအားရပွေတော့ရှိတယ်ပေါ့လीဒါပေမဲ့အကောင့်ထဲတော့မဖော်နိုင်သေးဘူးပေါ့
ဟုတ်ကဲ့အဲ့ဒါပညာရေးပဲမို့ကျွန်တော်အခုလောလောဆယ်သိနေတာအဲ့စစ်ကြောင်ပြင်းနေရတဲ့ကလေးတွေရဲ့ပညာရေးလောလောဆယ်သူတို့ကြောင်မနေရဘူးဖြစ်နေတယ်ပါညာဆိုတော့အဲ့ဒီခါဘူရောသူတို့အဲ့စစ်ပြေးကာလမှာစတင်ထိုင်အောင်အစီအစဉ်လုပ်ပေးလို့ရပါလား
လုပ်ပေးလို့ရပါလားဆိုလုပ်ပေးလို့ကတော့ရတာပေါ့လीဒါပေမဲ့ကျမဟိုကျမကိုယ်တိုင်လည်းမရောက်တော့ဘသူတွေပေးနေလဲမသိဘူးကျမကြားတာ NGO တွေပေးနေလို့ကြားပါတယ်ဒါတော့ဟိုဒီဟိုနိုင်ငံတကာအတွေ့အကြုံနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီလိုပေါ့ IDB camp တွေမှာဒီစစ်ပြေး camp တွေမှာကျောင်းနေထောင်တာတွေပါတယ်ရှိပါတယ်ဘာလို့ဆိုကလေးတွေစတတ်ဖို့ကတကယ်တော့ဟိုကျောင်းအဆောက်အဦထက်ဆရာဆရာမလိုတယ်စာအုပ်စာရေးကိရိယာတွေလိုတယ်ပေါ့လीအဲ့ဒါတွေပေးနိုင်တော့ရမှာပါဟိုလောလောဆယ်တော့ဟိုပညာရေးဝန်ကြီးဌာနကလည်းဟိုဘယ်လိုခေါ်တော့ဒီဟိုတချို့တွေလှုပ်ချင်ပေမဲ့မလှုပ်နိုင်တာတွေရှိနေတာဟု
တ်နောက်တစ်ခုကဆီယမအီခိုင်းစုံစမ်းရေးကော်မရှင်ဖွဲ့ဝင်တယောက်အနေနဲ့ဟောအဲ့ဒီမှာလည်းပဲအစည်းအဝေးခန်းစားထွက်လာတော့ကအဲ့ဒီဒေသမှာလည်းပဲပညာရေးဖွံ့ဖြိုးမှုသိနှေးကွေးနေလို့လူဖြစ်ရတယ်လူမှုရေးတိုးတက်ဖွံ့ဖြိုးမှုနှောင့်နှေးနေလို့လူဖြစ်ရတယ်ဆိုပြီးပြောပါတယ်အဲ့ဒီကိစ္စကဘယ်လိုပြပင်ဖို့စဉ်းစားကြပါလ
ားရေရှည်နဲ့ရေတူရှိတယ်လေရေတူကတော့အဲ့ဒီရခိုင်ပြည်မှာရှိနေတဲ့ဘာသာရေးကြောင်းနေအလုံးပေါ့ဒီဟိုဘာသာတိုင်းပဲเนาะဗုဒ္ဓဘာသာရောမွတ်စလင်ရောအဲ့ဒီကြောင်းနေအလုံးကိုဘယ်လိုပဲပြောဒီဟိုဘာသာပေါင်းစုံအဖွဲ့ကစစ်ဆေးပြီး ဟိုကြည်ရမယ်သူတို့ဒီမှာတင်နေတာတွေအဆုံးရောက်မှုတွေရှိလားတစ်ဖက်ကိုအမုံပွားအောင်လုပ်တဲ့ဒီတင်ကြားမှုတွေတင်ကန်းစာတွေရှိလားကျမတို့မေးသလောက်ရှိတယ်အဲ့ဒီကျမတို့စုံစမ်းစစ်ဆေးတော့2010年မှာတချို့ကြောင်းနေမှာရှိတယ်အဲ့ဒီဟိုဘာသာရေးကြောင်းနေမှာအထူးသဖြင့်ဒီမာလဝီဆီယာတွေတင်နေတာရှိတယ်လူမျိုးရေးမုန်းဒီရေးတွေပါလိရှိတယ်ဆိုအဲ့လိုကြောင်းနေရှိရင်တော့အဲ့ဒီကြောင်းနေကိုလောလောဆယ်အရေးယူရမှာပေါ့အရေးယူရမှာဆိုတာဒီဒီကြောင်းနေခဏအဲ့ဒါတင်နန်းနေကိုပိတ်ပြီးဒီဟိုပျော့ပြောင်းတဲ့ဘာသာရေးဆိုင်ရာပုံကူတွေကိုခေါ်ပြီးအဲ့ဒီမှာတေယုံညွန်းနှန်းနေပါလိရန်ကုန်ကမွတ်စလင်ကြောင်းနေဆိုပြဿနာမှမရှိတာအဲသူတို့အခုကြီးတောင်းပြီးပေါ့လေအဲ့လိုဟိုတင်ယူချင်တာပြောင်းရမှာပေါ့ဒါတော့ဒါနိုင်ငံတိုင်းမှာလှုပ်ရွတ်လှုပ်စင်မှာဒီဟိုသူတို့ဘာသာပေါ့လေဒီမွတ်စလင်ဒီလူကြီးတွေနှစ်ဖက်စလုံးလေးစားတဲ့လူကြီးတွေခေါ်ပြီးလှုပ်ရမှာပ
ါနောက်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆုံးမေးရင်အဲ့ဒီဒေသမှာလူဖွဲ့စည်းနှစ်ခု community နှစ်ခုညီညာစွာဟာဒီနိုင်မဲ့အလားဆီမှာဘယ်အချိန်လောက်ခံမှန်းပါလဲတူတူလေးဖြစ်ဖြစ်ပါနောက်ဆုံးမေးတော့
ကျမလည်းမခံမှန်းတတ်ဘူးအဲ့ဒါကြတော့ဘာလို့ဆိုတမိုင်းလမ်းကြောင်းလည်းရှိနေတယ်ဒါပေမဲ့အဓိကကျမပြောချင်တာတော့အဲ့ဒါရေရှည်လုပ်ငန်းမှာအခုချက်ချင်းဖြစ်နိုင်တဲ့လုပ်ငန်းမဟုတ်ဘူးရေရှည်လုပ်ငန်းမှာကျမတို့တိုင်းရင်းသားရခိုင်တွေရဲ့ဟိုလိုအပ်ချက်တွေကိုလည်းနိုင်ငံတော်အစိုးရအနေနဲ့အများကြီးဖြည့်ဆည်းပေးဖို့လိုအပ်ပါတယ်နောက်တစ်ဖက်မှာလည်းဒီလူအခွင့်အရေးမချိုးဖောက်အောင်ကာကွယ်စောင့်ရှောက်ပေးရမယ်ပေါ့လေ
ဟုတ်ကဲ့ဒေါက်တာရိုဟင်နဲ့အထူးကျေးဇူးတင်ပါခင်ဗျာ
ကျမလည်း DOA ကိုအထူးကျေးဇူးတင်ပါတယ်